Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နိုင်ခြင်းနေ့စဉ်တိုးလာနေတယ်လို့အမေရိကန်သမ္မတအင်ဘူရောအမျိုးသားလုံခြုံရေးအကြံပေးကပြောဆိုပါတယ်ကုလရဲ့ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်တဲ့တဲ့တွေပြီးနားဆင်ကြရမယ့်တဲ့တွေလို့ထင်ပါတော့
Well, this is a real opportunity for many different parties to come and consider what the Belt and Road Initiative means for their individual countries.
ကဗာလန်စီမံကိန်းနဲ့ပတ်သက်လို့နယူးဇီလန်နိုင်ငံက National Party အဖွဲ့ဝင် Todd McLeay ပြောသွားတာပါ။အပြည့်အစုံကိုတင်ပြတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်မြန်မာရေးတွေးဆမြင်မြန်ကန်ကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နိုင်ခြေကတော့နေ့စဉ်တိုးလာနေတယ်လို့အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။နောက်ဆုံးလက်နက်ကင်ပဋိပက္ခမဖြစ်စေဘဲဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိပေမဲ့လို့ဒီကိစ္စကပြိုင်ပွဲတစ်ခုလိုဖြစ်နေတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံကိုရည်ညွှန်းပြီးသူ့ဘက်ကတဖြည်းဖြည်းနှိကပ်လာပြီးအချိန်ကသိပ်မကျန်တော့ဘူးလို့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကမနစ်စနေနေ့ကပြောဆိုတာပါ။မြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ဒုံးကျည်တဲ့တစင်းကိုပြစ်ခတ်ဆန့်သက်ပြီးတဲ့နောက်အမေရိကန်ပြည်မကြီးအထိရောက်အောင်ပြစ်ခတ်နိုင်ပြီလို့ပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့တာပါအမေရိကန်ကိုတိုက်ခိုက်မယ်ဆိုတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုနောက်ပိုင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအမေရိကန်နောက်ဖက်ကမ်းရိုးတန်းမှာနောက်ထပ်ကာကွယ်ရေးစနစ်ကြီးထပ်ပြီးချထားဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေကဖော်ပြကြပါတယ်တောင်ကိုရီးယားမှာချထားတဲ့တပ်ဒုံးခွင်ဒုံးစနစ်မျိုးလဲကာကွယ်ရေးစနစ်မှာပါဝင်မဲ့အနေအထားရှိတယ်လို့ Reuters သတင်းအေဂျင်စီကပြောပါတယ်။လောင်စာဆီ၃ဒုံးကြီးဆန့်သက်မှုတွေကိုတားဆီးတဲ့နှီးလန်းတစ်ခုအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုလုံးဝရပ်ဆိုင်းပစ်ဖို့လဲအမျိုးသားလုံခြုံရေးအကြံပေး McMaster ကတရုတ်ကိုတိုက်တွန်းပါတယ်။လောင်စာမရှိဘဲဒုံးကြီးပစ်လို့မရဘူးလို့သူကထပ်လောင်းပြောပါတယ်။တစ်ချိန်တည်းမှာပဲဒီကနေ့တနင်္ဂနွေနေ့မှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ဟာစစ်မီးမှုန်းနေသူတွေဆိုပြီးမြောက်ကိုရီးယားဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးတဲ့လေကြောင်းစီရေးလေ့ချင်မှုကြီးလုပ်ဖို့တရက်အလုံးမှာမြောက်ကိုရီးယားဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုဘာကြောင့်ထုတ်ပြရသလဲဆိုတဲ့အကြောင်းအရာကိုမနေ့စနေနေ့ကပြောင်းလိုက်တဲ့အနေအထားတွေ့ရပါတယ်။အစပိုင်းတုန်းကတော့သမရယာတူအလွယ်ပြောင်းကားလာအတွင်းမစ္စတာဖလင်းကသူ့ရဲ့ရုရှားဆက်သွယ်ရေးနဲ့ပတ်သက်ပြီးဒုတိယသမရမိုက်ပန့်စ်ကိုမယိုသားခဲ့တာကြောင့်လို့ပြောခဲ့တာပါဒါပေမဲ့မနေ့စနေနေ့မှာတော့သမရထရမ့်က Twitter မှာရေးသားချက်ကတော့ဗိုလ်ချုပ်ကြီးဖလင်းကိုထုတ်လိုက်ရတဲ့အကြောင်းရင်းကဒုတိယသမရနောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကိုလိန်ညာခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်သူ့ဘက်ကလည်းလိန်ညာခဲ့ကြောင်းဝန်ခံခဲ့လို့ရေးပါတယ်သမရယာဒူအလွယ်ပြောင်းကာလအတွင်းတရားဥပဒေနဲ့ညီညွတ်တဲ့သူ့ရဲ့လုပ်ရက်တွေကိုမလိုအပ်ဘဲလိန်ညာခဲ့တဲ့အတွက်ရှက်စရာကောင်းတယ်လို့လည်းသမရကရေးသားခဲ့တာပါအခု Twitter မှာရေးသားချက်အရဆိုရင်တော့သမရအနေနဲ့ Mr. Flynn ကသူ့ရဲ့ရုရှားအဆက်အသွယ်နဲ့ပတ်သက်ပြီး FBI ကိုလိန်ညာခဲ့တဲ့ကိစ္စကိုရောဒုတိယသမရကိုလိန်ညာခဲ့တာရောတည်ထားတဲ့သဘောမျိုးဖြစ်ပါတယ်သမရ Trump ဘက်က Mr. Flynn နဲ့ရုရှားတွေရဲ့ကိစ္စ Twitter မှာရေးသားချက်တွေမှာ FBI ကိုအရင်ကညီညွတ်ဖော်ပြခဲ့တာမရှိခဲ့ပါဘူးMr. Flynn ကိုစုံစမ်းစစ်ဆေးတာရပ်ဖို့ FBI ညွှန်ကြားရေးမှူးကော်မတီကိုမပြောခဲ့ဘူးလို့လည်းဒီကနေ့တနင်္ဂနွေနေ့မှာသမ္မတ Trump က Twitter ကနေရေးသားပါတယ်သမ္မတရဲ့ Twitter လူမှုကွန်ရက်မှာရေးသားချက်တွေကြောင့်သမ္မတအနေနဲ့ဘာတွေသိထားလဲနောက် Mr. Flynn နဲ့ Russia တွေနဲ့အဆက်အသွယ်တွေကိုဘယ်ချိန်ကတိခဲ့တာလဲဆိုတဲ့အပေါ်မှာရှုပ်ထွေးသွားစေခဲ့ပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့အဖွဲ့မှတာဝန်ပေးထားတဲ့ FBI အရာရှိဟောင်းကိုဒီစုံစမ်းစစ်ဆေးမှုကနေဖယ်ရှားလိုက်ပါတယ်။ Peter Strzok နဲ့ FBI ရှေ့နေလဲဖြစ်ဒီစုံစမ်းရေးအဖွဲ့ကအမျိုးသမီးအဖွဲ့ဝင်တဦးလဲဖြစ်တဲ့သူတဦးကို Trump ကိုဆန့်ကျင်ပြီး Clinton ကိုထောက်ခံကြောင်းတယ်လီဖုန်းနဲ့အပြန်အလှန်ပေးပို့ထားတဲ့စာရီကိုတွေ့ရှိခဲ့ပြီးတဲ့နောက် သူ့ကိုပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းမှာထုတ်ပယ်လိုက်တာဖြစ်ပါတယ် FBI ရရှိအပေါ်မှာဆွတ်ဆွဲနေတာတွေနဲ့ပတ်သက်ပြီးသိရှိပြတာနဲ့တပြိုင်တည်းသူ့ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကနေဖယ်ရှားလိုက်တာဖြစ်တယ်လို့ရောဘတ်မူလာရဲ့ပြောခွင့်ရကပြောပါတယ်။ဒါအပြင် FBI ရှေ့နေဟာလဲဆွဆွဲချက်တွေထုတ်ပြန်လိုက်တဲ့အချိန်ကတည်းကဒီစုံစမ်းစစ်ဆေးရေးအဖွဲ့ကနေထွက်လိုက်တာဖြစ်တယ်လို့ပြောပါတယ်။ Stock ကိုအရင်ကတော့ Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်ချိန်ကသူမရဲ့ကိုယ်ပိုင် email စာပါကိုအသုံးပြုတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်
။ကမ္ဘာတစ်ဝှမ်းရှေ့ပြောင်းခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာ American ပြည်ထောင်စုဆက်ပြီးပါဝင်တော့မှာမဟုတ်ကြောင်းကုလသမဂ္ဂကိုအကြောင်းကြားလိုက်ပြီဖြစ်ပါတယ်။ဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂရဲ့ထွေထွေညီလာခံကနေ2016ခုနှစ်မှာမဖြစ်မနေလိုက်နာရန်မလိုတဲ့နိုင်ငံရေးကြီးညာချက်တရက်ကိုတင်းကြီးတညွတ်ထဲချမှတ်ခဲ့ကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းခြေချသူများဆိုင်ရာနယူးယောက်ကြီးညာချက်အရဒုက္ခသည်တွေရဲ့အခွင့်အရေးကိုအတိမတ်ပြုပြီးဒီလူတွေကိုပြန်လည်နေရာချထားရေးပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်ရရေးအတွက်ဂတိကဝတ်ပြုထားကြတာဖြစ်ပါတယ်။ဒီကြေညာချက်ပါသတ်မှတ်ချက်အများပြားကအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းခြေချမှုနဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေသမ္မတထရမ့်အစိုးရရဲ့ရွှေပြောင်းခြေချမှုဆိုင်ရာမူတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးမနေ့စနေနေ့ကကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ကကြေညာချက်ထုတ်ပြောဆိုထားတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံပေါ်တိုဗလာတာမှာမနေ့ဖြန်တနင်္လာနေ့မှာစတင်ကျင်းပဖို့ရှိတဲ့ကမ္ဘာလုံးဆိုင်ရာရွှေပြောင်းခြေချမှုအရေးညီလာခံဖွင့်လှစ်ဖို့နိုင်ပိုင်းလိုမှာသဘောတူညီချက်ကနေနှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီညီလာခံရဲ့ရည်မှန်းချက်ကတော့ကမ္ဘာတစ်ဝှမ်းမှာအကြောင်းမျိုးမျိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့လူပေါင်းတန်း60ကျော်တို့အရေးကိုဖြည့်ဆည်းရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာမဟာဗျူဟာတွေကိုစိတ်ဆက်ညီနိုင်ကြဖို့ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။အာဖဂန်နစ္စတန်ရှေ့ပိုင်းမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးအရသား6ဦးသေဆုံးပြီး13ဦးဒဏ်ရာရပါတယ်။အသေးခံဘုံးခွဲသမားကမော်တော်ဆိုင်ကယ်စီးနှင်လာတာဖြစ်ပြီးနန်ဂါဟာပြည်နယ်ဂျလာလာဘတ်မြို့တော်ကအစိုးရထောက်ခံတဲ့လူမှုချီတက်ပွဲချင်းပါရာနေရာထိရောက်ဖို့မှန်းလာပုံရပါတယ်။ဒါပေမဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကဒီမြို့သားကိုပွဲချင်းပရာနေရာနဲ့ခလန်းလန်းမှာတားဆီးခဲ့တာကြောင့်ချက်ချင်းဆိုလိုပဲအသေးခံဘုံးခွဲလိုက်တာပါ။တည်ဆုံသူတွေထဲမှာအမျိုးသမီးတဦးနဲ့ကလေးငယ်တဦးလည်းပါဝင်ကြောင်းပြည်내အစိုးရပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့လက်ချက်လို့ပြောဆိုထားတဲ့မနေ့စနေနေ့ကဂျလာလာဘတ်မှာအသေးခံဘုံးဖောက်ခွဲတိုက်ခတ်မှုကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီးလူ10ဦးထိခိုက်ဒဏ်ရာရခဲ့ပြီးနောက်တနေ့မှာပဲအခုလိုအသေးခံဘုံးခွဲတိုက်ခိုက်မှုထပ်ပြီးတော့ဖြစ်ခဲ့တာပ
ါ။ယေမန်သမ္မတအဗ်ရာဘတ်မန်ဆူဟာဒီကသူ့ရဲ့အကြံပေးရင်းနဲ့မနေ့စနေနေ့ကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာအစည်းအဝေးပြုလုပ်ခဲ့ပြီးတော့ယေမန်နိုင်ငံမြို့တော်ဆာနာကနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတကာအသိအမှတ်ပြုယေမန်ဆိုးရွားကိုဆန့်ကျင်တဲ့ယေမန်သမ္မတဟောင်းအလီအဗ်ဒူလာဆလာကယေမန်ဆိုးရွားဘက်ကနေတိုက်ခိုက်နေတဲ့ဆော်ဒီဥဆောင်တဲ့ညမောင်းအဖွဲ့နဲ့ဆွေးနွေးဖို့လမ်းဖွင့်ထားကြောင်းပြောဆိုလာတာကြောင့်ယေမန်နိုင်ငံမျိုးတော်ဆာနာကိုထိန်းချုပ်ထားတဲ့သဘုံညမောင်းအဖွဲ့တကွဲတပြားဖြစ်လာနေတဲ့အနေအထားဖြစ်ပါတယ်။ဆွေးနွေးပြောဆိုမယ်ဆိုပေမဲ့လည်းအကန့်အသတ်တွေနဲ့ဖြစ်ပါတယ်။ယေမန်နိုင်ငံကိုပိတ်ထားတာကိုဆော်ဒီဘက်ကဖယ်ရှားပေးမယ်ဆိုရင်သူဘက်ကဆွေးနွေးဖို့အစဉ်သင့်မယ်လို့မစ္စတာဆာလာကပြောပါတယ်။မစ္စတာဆာလာဘက်ကအခုလိုကြေညာချက်ထုတ်ပြောဆိုချိန်မှာပဲသူ့ကိုထောက်ခံတဲ့သဘုံတွေကတော့ယေမန်နိုင်ငံမြို့တော်ဆာနာမှာညမောင်းတပ်ဖွဲ့တွေကိုဆက်ပြီးတော့တိုက်ခိုက်နေတဲ့ဖြစ်ပါတယ်။အခုနောက်ဆုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းမှာသေဆုံးထဏ်ရာမှုအရေအတွက်တော့မသိရသေးပါဘူးခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာစီးဖြစ်သင်းမောနဲ့တိုက်မိတာကြောင့်ငါးဖမ်းလေတစ်စင်းနှိမ့်မြုပ်ခဲ့တာမှာအနည်းဆုံး9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေပါတယ်။ကဲဆက်ထားသူ73ဦးထဲမှာ6ဦးကသတိမရဖြစ်နေပြီးစိုးရင်ရတဲ့အခြေအနေမှာရှိနေတာကြောင့်တည်ဆုံးသူရေအတွက်တိုးလာနိုင်တယ်လို့တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။ အင်ချွန်းမြို့ရဲ့ကမ်းလွန်မှာစီဖြစ်တင်းမောနဲ့တိုက်မိချိန်မှာငါးပန်းတင်းမောပေါ်မှာလူ22ဦးလိုက်ပါခဲ့တာလို့လည်းသူကပြောပါတယ်။စီဖြစ်တင်းမောကတော့ထိခိုက်မှုမရှိပါဘူး။ရဟတ်ရင်တွေလေရင်တွေတုံးပြီးပျောက်ဆုံးသူတွေကိုအတက်နိုင်ဆုံးရှာဖွေဖို့သမ္မတမွန်းကျင်အင်ကညွှန်ကြားထားတဲ့အကြောင်းသမ္မတရုံးကပြောပါတယ်။ကန့်ကျေဆောင်တက်တဲ့ရေတက်ရေရင်ဆယ်စင်းထက်မနည်းနောက်ရဟတ်ရင်၄စင်းတို့နဲ့အခင်းဖြစ်နေရကိုစေလွတ်ထားပါတယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ရည်ရွယ်တဲ့ဝတ်ပြုစုထောင်းပွဲတွေကိုအန်ကောဖျားချောင်းမှာနှစ်ရက်ကြာကျင်းပပြုလုပ်နေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့ဇနီးဘွန်ဒရာနီတို့ဟာဒီကနေ့ဒီဇင်ဘာ3ရက်နေ့မှာတော့ကမ္ဘောဒီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတွေနဲ့အတူဖျားဝတ်ပြုစုထောင်းခဲ့ကြတာဖြစ်ပါတယ်။ဖန်စီထိန်းသိမ်းခံထားတဲ့အတိုက်ခံကောင်းသောကမ်ဆုံကတည်ထောင်ထားတဲ့လူခွင့်ရေးအဖွဲ့ကိုပိတ်ပစ်မယ်လို့ချင်းချောက်ခဲ့တာကိုဝန်ကြီးချုပ်ဟွန်ဆန်ကပြန်ရုပ်သိမ်းလိုက်တယ်လို့အစိုးရထောက်ခံတဲ့အင်တာနက်စာမျက်နှာတစ်ခုကဖော်ပြလိုက်ပြီးတရားချာမှာအခုလိုငြိမ်းချမ်းရေးဝတ်ပြုစုတောင်းပွဲကိုကျင်းပခဲ့တာပါ။တိုက်ခန့်တွေပေါ်ဖိနှိပ်မှုတွေကြောင့်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပေါ်အနောက်အလူရှင်နိုင်ငံတွေရဲ့ PR တွေတိုးလာနေတာရဲ့ကမ္ဘောဒီးယားနိုင်ငံရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုဝန်ကြီးချုပ်ဟွန်ဆန်သွားခဲ့ပြီးတဲ့နောက်မှာအခုလိုလုပ်ခဲ့တာဖြစ်ပါတယ်နော်။
ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းကဖိလစ်ပိုင်ပင်လယ်ပြင်ထဲမှာစူးစမ်းရှာဖွေတာတွေမလုပ်ရဘူးလို့ဖိလစ်ပိုင်လေယာစိုက်ပျိုးရေးဝန်ကြီးကဒီကနေ့ပြောကြားပါဗျ။အဲ့ဒီဒေသကိုဖိလစ်ပိုင်ပြည်သူတွေအတွက်စားနပ်ရိက္ခာရှာဖွေတဲ့နေရာတစ်ခုအဖြစ်နဲ့ထိမ့်သိမ်းထားတဲ့လို့သူကပြောတာပါ။ Philippine Rice လို့ခေါ်တဲ့ပင်လယ်ပြင်ထဲမှာတရုတ်သင်္ဘောအတော်များများကိုပြီးခဲ့တဲ့နှစ်ကတွေ့ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မီဒီယာတွေရဲ့အဆိုအရတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းသဘာဝတရားစတာတွေများတဲ့အဲ့ဒီဒေသမှာသုတေသနနဲ့စူးစမ်းရှာဖွေမှုတွေလုပ်ဖို့စိတ်ဝင်စားတယ်လို့ပြောနေကြပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါတယ်ရှင်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလန်စီမန်ဂိန်းဟာပါဝင်သူနိုင်ငံပေါင်းစုံကစီးပွားရေးနဲ့ကုန်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာစေမယ့်အပြင်ယဉ်ကျေးမှုနဲ့ဆန်းသစ်တီထွင်မှုတွေရဲ့ဂဏဦးလှုပ်ဆောင်ချက်ဖြစ်တဲ့ဆိုပြီးနိုင်ငံအတော်များများကနိုင်ငံရေးကိုယ်စားလှယ်တွေသဘောတူညီလိုက်ကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာအခုလိုသဘောတူညီလိုက်ကြတာပါ။အပြည့်အစုံကိုတော့ Reuters သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်။
ပီကျင်းမြို့တော်မှာကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီ CPC နဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာဒေသပေါင်းစုံကကိုယ်စားလှယ်တွေကသူတို့ရဲ့အထင်မြင်ယူဆချက်တွေကိုမနေ့စနေနေ့ကမျှဝေခဲ့တာပါ။ဤလာခံတက်ရောက်လာသူတွေဟာမြစ်တဲပင်လယ်ဒေသဖိလစ်ပိုင်နဲ့အတ္တလန္တိတ်သမုဒ္ဒရာထက်ကကျွန်းနိုင်ငံလိုနိုင်ငံပေါင်းစုံကကိုယ်စားလှယ်တွေဖြစ်ပါတယ်။နယူးဇီလန်နိုင်ငံက National Party အဖွဲ့ဝင် Todd McClay ကကပလန်းစီမံကိန်းနဲ့ပတ်သက်လို့အခုလိုပြောပါတယ်။
All the way along the road grow businesses and better access from New Zealand through China all the way to Europe. So we
ကမ္ဘာလမ်းစီမံရေးဟာနိုင်ငံတိုင်းအတွက်ဘာအဓိပ္ပာယ်ဆောင်တယ်ဆိုတာလည်းဆွေးနွေးဖို့အတွက်တကယ့်အခွင့်အလမ်းတစ်ခုဖြစ်ပါတယ်။နောက်ပြီးတော့ကြေကြေပြန့်ပြန့်ဆွေးနွေးဖို့အချိန်ကောင်းလည်းဖြစ်ပါတယ်။ဒီကမ္ဘာလမ်းတစ်လျှောက်နယူးဇီလန်ရဲ့အောင်မြင်တဲ့စီးပွားရေးလုပ်ငန်းတွေကိုစတင်နိုင်မှာဖြစ်ပြီးတော့တရုတ်နိုင်ငံကတဆင့်ဥရောပအထိကိုလုပ်ငန်းတွေတိုးချက်ချိတ်ဆက်လုပ်ကင်သွားနိုင်မယ့်အဓိပ္ပာယ်ဖြစ်ပါတယ်။ဒီစီမံကိန်းကောင်းကောင်းအလုပ်ဖြစ်မယ်လို့ထင်ပါတယ်။ဒါဟာဂျာကန်အတားအဆီးတွေကိုရှော့ချပြီးတော့အွန်လိုင်းကနေအကြောင်းဝယ်လုပ်နိုင်မယ့်အခွင့်အလမ်းဖြစ်တဲ့အပြင်လူလူချင်းချိတ်ဆက်လုပ်ဆောင်နိုင်မယ့်အခွင့်အခါကောင်းလည်းဖြစ်ပါတယ်
။တရုတ်တို့ရဲ့ကမ္ဘာလမ်းစီမံကိန်းဟာဒေသတွေနဲ့သက်ဆိုင်ရာနိုင်ငံတွေအတွက်အကျိုးအမြတ်အများကြီးရလာစေလိမ့်မယ်ဆိုပြီးထိပ်သီးညှိနှိုင်းခံမှကတိပြုပြောဆိုထားတာပါ။ Cyprus Democratic Party ကလွှတ်တော်ဥက္ကဋ္ဌ Nikos Tornaritis ကလည်းအခုလိုထောက်ခံစကားပြောပါတယ်
။ We support it very much.It's a great initiative and I must tell you that it's the first time
ဒီစီမံကိန်းကိုကျွန်တော်တို့အားပေးထောက်ခံပါတယ်ဒါကတိတ်ကောင်းတဲ့လှုပ်ဆောင်ချက်ဖြစ်ပြီးပထမဆုံးအကြိမ်လည်းဖြစ်ပါတယ်အရင်ကတည်းကကြားနေရတဲ့ဒီစီမံကိန်းတွေမှာပူပေါင်းပါဝင်မှာပါဒီညီလာခံမှာကမ္ဘာတော်ငါနိုင်ငံအတော်များများအတူတကွတက်ရောက်လာပြီးတော့လူတွေအတွက်ရောကိုယ်တိုင်းသူပြည်သားတွေကောင်းစားရေးအတွက်ပါပြောဆိုဆွေးနွေးတာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်ဆိုပြီးတော့သူကပြောသွားတာပါအလွာအသီးသီးကလူရန်စာပေါင်းစုံစီကိုပိုလန်မှာကြီးစီမံကိန်းရဲ့အကျိုးအမြတ်တွေရောက်နိုင်ဖို့အတွက်ဆိုရင်တော့လူတိုင်းပါဝင်နိုင်မဲ့ဆက်သွယ်ရေးလမ်းကြောင်းတွေအပြန်အလှန်ထားရှိဖို့လိုတယ်လို့တချို့နိုင်ငံရေးသမားတွေကပြောကြပါတယ်။ဖိလစ်ပိုင်အောက်လွှတ်တော်အမဟောင်း Harry Angpings ကတော့အခုလိုဆိုပါတယ်
။ Can see the last 2 days if the political parties organize themselves.from the highest level to the lowest level
နိုင်ငံရေးပါတီတွေဘက်ကအမြင့်ဆုံးအဆင့်ကနေအနည်းဆုံးအဆင့်ထိအလွန်စည်းစည်းကလူတွေအပြန်အလှန်ဆက်သွယ်နိုင်မဲ့လမ်းကြောင်းတွေစီစဉ်ထားမယ်ဆိုရင်ပါတီဘက်ကနေခြေလက်လူထုစီပေးခြင်းတဲ့သတင်းစကားတွေအမှန်တကယ်ရောက်သွားမှာပါ ခြေလက်ဒေသကလူတွေပူးပေါင်းပါဝင်မှုမရှိရင်ကျွန်တော်တို့ရှေ့ဆက်တိုးပြီးလုပ်ကိုင်လို့မရပါဘူး
။ခေတ်စ်ပိုလန်မကြီးလို့ခေါ်တဲ့ကပလန်စီမံကိန်းကိုစတင်လိုက်တဲ့တရုတ်နိုင်ငံရဲ့အောင်မြင်မှုတွေကိုမြင်တွေ့ခဲ့ရပြီးဆိုပြီးတော့ထောက်ခံပြောကြားလာသူကတော့လွတ်လပ်တော် Guinea and Cape Verde African Party ပြောခွင့်ရ Domingo Simonis Pereira ဖြစ်ပါတယ
်။ I think that the success speaks for itself. You know, China has been a great showcase of the success.
အောင်မြင်မှုတွေကသူ့ဘာသာစကားပြောလာပါလိမ့်မယ်။တရုတ်နိုင်ငံရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုကျွန်တော်တို့မျက်မြင်တွေ့နေရပါတယ်။နောက်ပြီးတရုတ်နိုင်ငံကသူ့ရဲ့အယူအဆတွေကိုဒီကနေ့ချပြနေတာပါ။ဒါကြောင့်သာသိကောင်းတဲ့အထောက်အကူကြီးလည်းဖြစ်ပါတယ်ဆိုပြီးတော့သူကပြောသွားတာပါ။ဒီညီလာခံကိုကြာတာပရိနေ့ကနေတနင်္ဂနွေနေ့အထိကျင်းပနေတာပါ။ညီလာခံမှာကပလန်စီမံကိန်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုတပြိုင်တည်းဆွေးနွေးနေတာဖြစ်ပြီးဖွံ့ဖွဲမှာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအထူးဧည့်သည်တော်အဖြစ်တရားမင်းခွန်ပြောကြားခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီအရေးတွေ့ဆုံမြင်ကန်းကိုနားဆင်ကြရပါမယ်ရှင်။ခေတ်သစ်မြန်မာနိုင်ငံ globalization ခေါ်ကမ္ဘာလုံးပြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတွင်ကျယ်လာတဲ့ခေတ်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲ။ခေတ်လိုက်လူငယ်တို့ရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြစ်မြင်သင့်ပါသလားဒီလိုအနေထားတွေကိုထိန်းချောင်းဖြောက်မှပေးဖို့လိုအပ်ပါသလားပေးလို့ရရနိုင်ပါမလားဆိုတာတွေကိုစာရေးဆရာချစ်ဦးညွန့်နဲ့ဦးကျော်စင်သာဝါရှင်တန်မြို့တော်က VOA Studio မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်စာကြည့်ညူဒီမြန်မာပိုင်းကိုလာရောက်လက်ပတ်တဲ့အတွက်ကျေးဇူးပါတယ်ကျွန်တော်တစ္ဆုံမြန်မာဝင်ပြတဲ့အထူးကျေးဇူးပါ
ဟုတ်ကဲ့ခင်ဗျာမေးပါကျွန်တော်သိသလောက်ပြပါမယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်လေးတိုင်းတားရတာလွယ်ပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသိတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမေးခွန်းလေးအတွက်
ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ပထမဆုံးမေးချင်တာကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုရက်တည်နေတော့ရှိမယ်လို့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွေးမှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသိုင်းရင်ယဉ်ကျေးမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့ကျွန်တော်ယဉ်ကျေးမှုလို့ပြောတိုင်းပြောတိုင်းဟာကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ်ဥပမာအိန္ဒိယဆိုရင်ဒါဆရာပါရူထေးကကျွန်တော်ဖတ်ရတာအိန္ဒိယဆိုရင် separate separateer culture separate separateer အဲဂျပန်ဆိုရင်ဘယ်လို culture ကိုတစ်မျိုးခေါ်တယ် civilization ကိုတစ်မျိုးခေါ်တယ်ကျွန်တော်တို့ကတော့ယဉ်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ယဉ်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပဘူးပါ냐ပတ်ဆက်မျိုးပေါ့အဆိုကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ယဉ်ကျေးမှုဆိုတာဟာဟို culture ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ culture civilization တစ်ခုစလုံးကိုပြောချင်တ
ာဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျေးမှုလို့
ရင်ကျေးမှုလို့ပြန်ဟုတ်ကဲ
့ကောင်းပါတယ်နှစ်ခုလုံးကိုပြောလို့ရ
ဟုတ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေအဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကြစ်လင့်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ရှေးဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများကလည်းဒီလိုဖြစ်နေခစ်တဲ့ကိုလိုက်မဲ့ပုဂ္ဂိုလ်များလည်းဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူးသို့သော်ဒီလိုဖြစ်နေတော့ရှေ့မတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ချင်းဟောင်းကိုထင်းသိမ်းခြင်းတဲ့လူတွေကတော့တပိုင်းပေါ့လေ
အ
ဲ့တော့ဖြစ်တဲ့သွားခြင်းတဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါတဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီ globalization အရရိုက်ခတ်လာတဲ့ဒီအသည့်အသည့်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional နဲ့မပြတ်အောင်အသည့်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရစ်စစ်သလိုစစ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်သားရဲ့ဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည်းဝင်လာပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့သောမှောင်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲ့တန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချမှတ်ပေးမလဲအဲ့ဟာကို ဆရာတို့အမှုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများန်းထိတွေ့နေတဲ့ပုဂ္ဂိုလ်တွေ orator တွေပေါ့လေဟောလူလူထိတွေ့ပဲဆရာတို့ကရောဘလောက်အော်စားလွှမ်းမိုးမှုရှိနိုင်ပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ပါလိမ့်အဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကြောင်ကြောင်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရင်းနေတာဘလောက်ပြန့်လာမှာလဲတော့ပါမှာပြောလိုက်ရင်ဒါ education ပါလာပြီကျောင်းမှာစာ
အဲ့ရ education ဘက်ကလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်တို့အတူဆုံးခဲ့ရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်ကျွန်တော်ခက်ခဲတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်တို့ဖြတ်တတ်ငယ
်
အခုထိလည်းစနစ်ကစစ်တုံးပဲ
ဟုတ်တယ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မှာလဲအဲ့ကိစ္စလည်းမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတနွေငင်းဒဇင်ဘာတွေကြီးတယ်ပဲဒီအခုသိရတဲ့အခုလည်းမြန်မာပြည်မှာဥကြောဆောင်လာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များပညာရေးဝန်ကြီးကိုလည်းမကြိုက်တဲ့လူတော်တော်များတယ
်။
အခုလဲဟိုဟာဆန်းလိုက်ဒီဟာဖြက်လိုက်ဒီဟာလုလိုက်ဒါဖြက်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲ။ခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်အချင်းချင်းခြားနာတွေပါလေ။အဲ့ဒါလည်းဖြစ်တာလည်းဖြစ်ပေါ့။တချိန်ထဲမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရှေ့ပြီးတော့မျှော်တိုင်းဝေးပဲ။အဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ရအစားပြီးတော့မူလရအစားပြီးအဲ့လိုလုံနိုင်မှသိဉာဏ်ပညာဟာသူ့ဟန်သူသဘာဝကျစွာဖြစ်တည်လာမယ်။ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ရင်းကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဖြစ်ဟိုတုန်းကဆိုဇတ်သဘင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုကြည့်ကြမှာပါဆရာအခုဆိုဇတ်သဘင်ဆိုတော်လေးမှိမ့်မှိန်သွားပြီလို့ထင်ပါတယ်အဲ့ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲ့ဒါလွှမ်းမိုးမှုရှင်လားစာပေဆိုတို့စာကောဖတ်ကြသေးလားအခုလူတွေက internet မှာ online မှာပဲတွေ့ကြရဆိုဒီဟာရဲ့ impact ကရောဒီဟာရဲ့ ghiak ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူချားကိုရောက်တာမြန်နေပြန်နေနော်ပို့ပြီး effective ဖြစ်တယ်အကျိုးတက်ရောက်မှုပိုရှိတယ်ရုပ်ရှင်ရုံတွေမှာရှိပါတယ်ကြည့်ကြပါတယ်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ video ရုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်ရအောင်နော်တစ်ဖက်ကနေပြီးတော့ခစ်ပေါ်ဒီဂီတပေါ့ခစ်ပေါ်ဒီဂီတမှလက်မှတ်တွေတောင်းနဲ့သိမ့်နဲ့ချီပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသနာစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုနိုင်ကလည်းအဲသူတို့ကာယကံရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းသင်တော်ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကြောဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူကူထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုသိပြီးတော့အလေးမထုံညဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပိုနည်းသွားခုနအွန်လိုင်းတွေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့ချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အဓိပ္ပာယ်ရှိတာလုံနေကြတာဟိုမှကျတော့တကယ်ဟို awkward ဒီပဲမရှိတာတွေလုတ်တာတွေများနေတယ်ကျွန်တော်လည်းတန်းတန်းတော့ပြောတာပဲဟောပြောဝဲတွေမှာဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အ ਨੇ စုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ
်အဲ့တော့အမှုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ
်
မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ကိုတိုင်တာလို့ရတယ
်
သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်ရတဲ့တွေ့ရမှရှိတယ်အဲ့တော့စာပေအမှုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုစာပေစည်းရုံးတော့မရှိတော့ဘူးဟုတ်ကဲ့ဆန်ဆန်မရှိတော့ဘ
ူ
းနော်ဆန်ဆန်မရှိတော့ဘူးရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော
်
အဲ့ဒါကအားလုံးသိတဲ့အတိုင်း responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါလေဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့ဒီလွတ်လပ်မှုတခြ
ား
ဆိုင်ဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲဒေသဆွဲစတယ်အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆရာရဲ့ရင်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုကိုဖြစ်နေရမယ
်ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလောက်ဥပမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာရောမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒါဟာစတိုင်ရဟာစတိုင်ရကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိတဲ့ကိစ္စပါစတိုင်ရဆိုတာဘာလို့မစုလှောင်လို့ရတယ်ကဘာမှလည်းစတိုင်ရစာပေကအင်မတန်ထုံးရတယ်ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူးပြ။အဲ့တော့လွတ်လပ်မှုဟိုရင်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
း။အခုလောလောဆယ်မှာအဲ့ဒီအမှုပညာပုံစံပေါ့ဆရာရဲ့ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်လဲဆရာ။ခုနပြောတဲ့ဂီတလားရုပ်ရှင်လား
။အာဂီတ
။
ပြောရမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဥကြောဆောင်လား ရေးတဲ့ဂီတစာစုတွေလည်းရေးတဲ့လူတွေတော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ကြတယ်ဗျာဒီဟိုကျွန်တော်တို့ဟိုတော့ကလို့အပျော်ဓာတ်ထောင်တဲ့အပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့ melody တွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အရုပ်ရှင်ကတော့အခြေအနေကဟိုရုပ်ရှင်ကတော့နည်းနည်းဟိုသူတို့ဘာလို့ညင်းညက်ခုညာလို့ရှိသေးတယ်လဲထွက်နေတယ်ဇက်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအနုပညာပုံစံနှစ်သက်မှုပေါ်ရှာရဲ့
ဟ
ုတ်ပဇနစ်စာရဲ့ taste လို့ပေါ့စားပါမြိုင်ချက်တစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ့ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစ်စုံတစ်ခုပြောင်းလဲမှုရှိလာတဲ့ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစာဖတ်အားနည်းတယ်စာဖတ်ပါတော့ကျွန်တော်ကပြန်ပြန်မေးလေရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စာဖတ်လို့လဲလူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ taste ကသူတို့ကတတ်မှတ်တယ်လေလူငယ်သဘောပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါတယ်ပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keyboard တိကီတာဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစံကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုခံစားနိုင်မှုစွာအာမသေးပါဘူးပေးတယ်ဆိုရင်မပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ
်ဆိုတော့ကျွန်တော်အခုပြောနေတဲ့မြန်မာယဉ်ကျေးမှုမြန်မာရဲ့ culture and civilization ဟာမြန်မာပြည်မပမာပေါ့လေဆရာပြောရင်အဲ့ဒီယဉ်ကျေးမှုကိုအဓိကထားပြီးပြောနေကြတာ
ဟုတ်ကဲ့
များပါတယ်ဆိုတော့တိုင်းရင်းသားတွေမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခုနိုင်ငံရေးအဖြစ်တော့အများကြီးတက်တက်ကြွကြွကြားပါတယ်အဲ့ယဉ်ကျေးမှုဘက်မှာရောတိုင်းရင်းသားယဉ်ကျေးမှုတွေဟာဘယ်လောက်ထိကျော်ထွေမှုပြန်လာနားလည်မှုရှိလာကြတယ်လို့ထင်ပါလဲ
အဲ့အဲ့ဒီမှာတော့အပြန်အလှန်နားလည်မှုတော့ရှိတယ်သို့တော့ဟိုအပြန်အလှန်ဆက်ဆက်မှုနဲ့ရောထွေးမှုတော့အားနည်းနေတယ်လို့ကျွန်တော်မြင်တယ်နော်ဥပမာဆိုရင်ဗျာမွန်ကာချာဆိုရင်ဒါအင်မတန်ကြီးတာပဲမွန်တို့ရဲ့အရင်ကြီးတူဤတည်းကြီးနဲ့ဟိုကျွန်တော်တို့ဟိုဟုတ်လားပကံတဲ့တောင်မှသူကဟိုရင်ဖြစ်တာရှိသေးတယ်လေ
နော်ရှိကြတယ
်ရှိသေးတယ်အဲ့တော့ဒါပေမဲ့အခုမွန်ကာချာကိုနဲ့ကိုကနည်းနည်းလေးဟိုနောက်ဆုတ်ပြီးတော့အဲ့လိုဖြစ်သွားတယ်အဲ့တော့မွန်လူမျိုးတွေကိုနဲ့ကလည်းမွန်တိုင်းသားတွေကိုနဲ့ကလည်းဒါကိုသိတယ်ဒီလိုသူတို့ meeting လုပ်နိုင်ဖြစ်နေတယ်။ကချင် advance ဖြစ်လာတယ်။ကရင် advance ဖြစ်လာတယ်။ကျွန်တော်အဲ့လိုမြင်တယ်။ရှမ်း advance ဖြစ်လာတယ်။ဝတ်တာစားတာစပြီးတော့သူတို့အယောင်တွေစက်တာစပြီးတော့ design လေးတွေ fashion လေးတွေကအင်မတန်လှလာတယ်။ပြီးတော့သူတို့ရဲ့တီလုံးထဲမှာရှမ်းအိုးစီထဲမှာ guitar ထည့်တယ်ဟာလေ။ရှမ်းအိုးစီထဲမှာ bass ထည့်တာလေ။အဲ့ဒါလေးတွေအင်မတန်ကိုအဆင်ပြေတယ်။ဆိုတော့တိုင်းသားတွေထဲမှာအဲ့ဒီ၃မျိုး၄မျိုးတော့ကတော့တက်လာတယ်ပေါ့ဗျာ။နော်ကျွန်တော်ကမွန်ကိုဖြစ်စေချင်တာ။ဘာလို့ဆိုတော့မွန်ကတားကြီးတဲ့ဒုတွေကြီးတဲ့ရင်းချင်းမှုကိုသို့တော့အခုကျွန်တော်တို့အခုပြောနေတဲ့ culture and civilization ဥကြောင်းသာပြောလို့ကျွန်တော်တို့ကဗမာတိုင်းရင်းသားကိုအဓိကထားပြောနေရတာနော်အမှန်ကတော့ဒီကျွန်တော်လည်းအင်မတန်စိတ်ဝင်စားပါတယ်ခြားသောတိုင်းရင်းသားများရဲ့ယဉ်ကျေးမှုနဲ့ဒီဗမာတိုင်းရင်းကျေးမှုနဲ့ဆက်ဆက်ပြီးတော့ဖြစ်ဖို့ဆိုတာအင်မတန်အရေးကြီးပါတယ
်ဆိုတော့မြန်မာနိုင်ငံမှာအစိုးရကဖွင့်ထားတဲ့ယဉ်ကျေးမှုတက်သူတို့ဘာလို့ဆိုတာဟာအဲ့ဗမာတိုင်းရင်းသားယဉ်ကျေးမှုပဲအဓိကထားသလားခုနတိုင်းရင်းသားယဉ်ကျေးမှုနဲ့ပတ်သက်တဲ့ယဉ်ကျေးမှုဆိုင်ရာလေ့လာစရာကျောင်းတို့institute ဘာမှမရှိလား
ရှိမရှိရင်းချင်းမှုတက်သူမှာကဗမာကိုပဲအဓိကထားပြီးလုပ်တယ်သို့သောဟိုရင်းမကင်းတို့ရင်းရှောင်းဦးစီဘယ်နဲ့ကဘာညာမွန်လာချာဒါလေးတွေတော့ variety တစ်ခုအနေနဲ့ item တွေနဲ့တော့သင်ပေးတယ်သို့သောလည်းအကအဆိုးအတီးဘာညာအလုံးဟာဥပမာအကျိုး73ပုယူရီးယားဘယ်နှပုပပျိုးဘယ်နှပုဒါဟာမဟာဂီတအတိုင်းပဲမဟာဂီတအတိုင်းကဒီမှာရှိမှမရှိတာ
ဟုတ်ကဲ
့အဲဗမာပဲရှိနေတယ်ဒါအောင်နည်းနည်းခြေပြတ်မှုလိုပါတယ်ဟုတ်ကဲ့
ကျူးဒီမှာကျွန်တော်ပပိုင်းပါနား
ဟုတ်ကဲ့ဟုတ်ကဲ့
မြန်မာဒီမိုကရေစီရေးတွေးဆမြင်မြန်ကန်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆွန့်ပြားသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရပါပါ။အခုအရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မိုက်အေးသနာကျော်စီစဉ်တင်ဆက်ပေးထားပါရရှင်။
ပါရှင် VOA ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily Debate နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာ Daily Lesson ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကသတင်းတွေကိုမှန်ကန်တိကျမြင်းမြန်ဆန်ဆန်တင်ပြတဲ့အတွက် VOA ကိုကြိုက်ပြီးတော့လေးစားပါတယ်လို့ဆိုလာပါတယ်။အဝေးရောက်ချစ်သူဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဒီညတနင်္ဂနွေနေ့ညကဖွင့်ပြလိုက်တဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့သချင်းနဲ့ပဲဘလို့ခေါ်ပါလဲလို့မေးလာပါတယ်။ဒါလွန်ခဲ့တဲ့နှစ်ပတ်လောက်ကပါဟုတ်ကဲ့ပါအဲ့ညတုန်းကဒီတော်ရရှင်တွေကိုဖွင့်ပြသွားတဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့သချင်းလေးကတော့လှည့်စားလိုက်ဆိုတဲ့သချင်းဖြစ်ပါတယ်။ဖြူဖြူကျော်သိန်းနောက်ဆုံးထွက်သွားတဲ့စတူဒီယိုဒေးတပြားဖြစ်တဲ့မင်းကလေးတယောက်အသေးကွဲနေသည်ဆိုတဲ့ဒေးတပြားတွေကပါဝင်တဲ့တချင်တပုတ်ဖြစ်ပါတယ်နော်စီစဉ်တကူနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းမှာခေစားနေတဲ့တချင်လေးတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင် American Billboard Hot 100 American မှာ Hot အဖြစ်ဆုံးဒေးတရားစီးနှမှာနံပါတ်1ကိုချိန်တဲ့တချင်လေးဖြစ်ပါတယ်ဒီတချင်က Australia New Zealand Ireland Sweden, Norway, Finland, Denmark နဲ့ UK နိုင်ငံတို့မှာပါနံပါတ်1ချိတ်တဲ့သချင်းဖြစ်ပါတယ်။ဒီသချင်းကို Republic Records တေးသံတွင်ကအထုတ်လုပ်တာဖြစ်ပြီးတော့သူ့ရဲ့တရားဝင်မဟုတ်တဲ့အလို့သဘောထုတ်တဲ့ YouTube သချင်းဗီဒီယိုကိုလည်း Republic Records တေးသံတွင်ကပဲထုတ်တာဖြစ်ပါတယ်။သချင်းရဲ့တံမြိုင်ဆိုတဲ့ Chorus အပိုင်းကိုပဲပြန်ကြော့ထားတဲ့3မိနစ်38စက္ကန့်စာဗီဒီယိုဖြစ်ပါတယ်။တရားဝင်ဗီဒီယိုကတော့ Vivo YouTube Live မှာ November 22ရက်နေ့မှာစပြီးတော့ပြပါတယ်။ဒီဗီဒီယိုထဲမှာတော့ Taste ဆို Post Malone ကဆာမူရိုင်းဓာတ်နဲ့လူဆိုးတွေနဲ့တိုက်ခိုက်ပြီးတော့နောက်ဆုံးမှာတော့ Post Malone နဲ့ 21 Savage တို့နှစ်ယောက်တွေးလိမ့်လိမ့်နဲ့ဖြစ်နေတာကိုတွေ့ရမှာပါဒီဗီဒီယိုကဂျပန်ရုပ်ရှင်ကားတကားဖြစ်တဲ့ Lady Snowblood ရုပ်ရှင်ကိုမှီညံထားတယ်လို့ဖတ်ရပါတယ်နောက်ပြီးတော့ဒီသချင်းက Billboard Hot 100ဆီမှာနံပါတ်1ရောက်နေတာမလို့ Post Malone အတွက်ရောအားဖြည့်ပြီးတီဆိုတဲ့ rapper 21 Savage အတွက်ပါပထမအဦးဆုံးနံပါတ်1ချိတ်တဲ့သချင်းလည်းဖြစ်ပါတယ်ဒီဇင်မာလာ9ရက်နေ့ထိကြည့်မယ်ဆိုရင်လည်း Billboard Hot 100စီမှာဒီသချင်းကသတင်း9ပတ်နေရာယူထားပြီးဖြစ်ပါတယ်။2019ခုနှစ်အောက်တိုဘာလထိဆိုရင်လည်းသူသချင်းရောင်းချရမှုပေါင်းက3,000ခွဲကျော်ရှိခဲ့ပါပြီ။ American Rap အဆိုတော့ Post Malone ကို Rapper 21 Savage ကအားဖြည့်ပြီးတည်ဆိုဖိထားတဲ့ Rockstar ဆိုတဲ့ဒီ Rap သချင်းလေးကိုနားထောင်ကြည့်ပါဦးနော်။Brothers got that gas and they always be smoking like a rock star When me call up on no and show up, man, them the shot toss When my homies pull up on your block, they make that thing go grata-ta-ta hey, hey. Switch my whip, came back in black, I'm starting saying rest in peace to Bon Scott hey, Close that door, we blowing smoke, she asked me light a fire like I'm awesome The fool on stage probably leave my show in a cop car. Ay. It was legendary through a TV out the window of the montage. On this table, look upon, don't give a damn. Don't your girlfriend is a goofy, she just tryna get in. Saying I'm with the band. Ay, ay. Now she acting out of pocket, tryna grab up on my pants. On that bunny in my trailer, said I ain't got a man. Brought a friend, yeah, ayy
I've been popping, popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no and show up, man, them the shot toss. When my homies pull up on your block, they make that thing go gratatata. I've been in the hills, superstars feeling like a pop star. Drinking Henny bad, jumping in the pool and I ain't got on no bra. Hit her front or back, pulling on the tracks and now she screaming out no more. They like Savage, why you got a 12 car garage and you only got 6 cars?
Post Malone ရဲ့ 21 Savage တို့ဒီဆိုထားတဲ့ rock star ဆိုတဲ့တချင်ကိုနားဆင်ကြားရတာပါ။လောလောဆယ်တော့ Billboard Hot 10ရဲ့စီးရင်မှာနံပါတ်1ချိန်နေတဲ့တချင်လေးဖြစ်ပါတယ်။မြန်မာတချစ်သောရရှင်တွေအတွက်လည်းမြန်မာတချင်လေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မြန်မာနိုင်ငံရခိုင်ဒေသမြောက်ပိုင်းမှာဖြစ်ပွားတဲ့လူပောင်အတိုင်းဝိုင်းနှစ်ခုကြားပြည်ပခါတွေနဲ့ပတ်သက်ပြီးတော့ VOA ပြင်ပြပသတင်းဌာနတွေဖြစ်ကြတဲ့ BBC, RFA နောက်ပြီးတော့နိုင်ငံတကာသတင်းဌာနတွေဖြစ်ကြတဲ့ BBC, CNN ဒီလိုအဆရှိတဲ့သတင်းဌာနတွေရဲ့သတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကဒီသတင်းကိုလက်မခံနိုင်တဲ့လူတို့အနေနဲ့တော်တော်လေးကိုအမျက်ဒေါသထွက်ကြတာတွေ့ရပါတယ်နော်ဒါကြောင့်မလို့ကျမတို့ကိုရီးပြောရမယ်ဆိုရင်တော့ကျမတို့ VOA website မှာတမင်တက်တက်ရည်ရွယ်ချက်ရှိရှိနဲ့လာပြီးတော့ဆဲဆိုရုံရင်းချက်နဲ့ဇာတ်ရီကိုထပ်ခါတခါလာပြီးတော့နာမည်ပေါင်းစုံနဲ့ရေးကြတာတွေရှိပါတယ်။ဒါကြောင့်မလို့ VOA ကိုအမြဲတမ်းစဉ်းစားမပြတ်အားပေးလာတဲ့ပရိသတ်တွေကြားထဲမှာလည်းတော်တော်လေးကိုစိတ်ပြေရမှုတွေဒီမှတ်ချက်တွေကိုမြင်ရတဲ့အတွက်ကြောင့်မလို့ကျမတို့ VOA website ကသတင်းတွေအောက်မှာရင်ကျေးတဲ့သူတွေမှတ်ချက်မရေးတော့တဲ့အခြေအနေတွေကိုပြီးခဲ့တဲ့ဟိုလပိုင်းတွေအတွင်းမှာကြုံတွေ့ခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးသားလာကြတာကိုကျွန်မအခုဖော်ပြပေးချင်ပါတယ်ရှင်။ရဲလင်းဆိုတဲ့သောရရှင်ရဲ့အမြင်ကိုအရင်ဦးဆုံးဖော်ပြပေးပါမယ်။သူက VOA ကိုအမြဲတမ်းနားဆင်နေတဲ့ပင်နိုင်သောရရှင်တဦးပါဆိုပြီးတော့သူ့ရဲ့စာကိုအခုလိုအစာချီလာပါတယ
်။မင်္ဂလာပါ VOA ကျွန်တော်ရေဒီယိုက VOA သတင်းတွေကိုစဉ်ဆက်မပြတ်နားထောင်နေသူတယောက်ပါ။ Facebook လူမှုကွန်ရက်ကိုလည်းစဉ်ဆက်မပြတ်သုံးနေသူတူဖြစ်ပါတယ်။ Facebook လူမှုကွန်ရက်မှာဘာတွေ့ရလဲဆိုတော့လူမှုရေးခွဲခြားမှုတွေအခြေခံတဲ့ post တွေတင်လာတာတော်တော်များများတွေ့လာရပြီးရိုင်းဆိုင်စွာဆဲဆိုပြောနေတာတွေကိုလည်းအမြင်နဲ့လိုလိုတွေ့ရပါတယ်။သူတို့ရဲ့ profile တဲကိုဝင်ကြည့်ရင်လည်းပါတီနောက်ခံဆွဲရှိတဲ့သူတွေတော်တော်ပါနေတာကိုတွေ့ရပါတယ်။နောက်ပြီးဘာသာရေးဆုံးရောက်နေသူတွေလည်းပါပါတယ်။တကယ်တော့ဒီမိုကရေစီစနစ်အရကို့မှာလွတ်လပ်စွာပြောဆိုပိုင်ခွင့်ရေးသားပိုင်ခွင့်ရှိပေမဲ့တပားသူအပေါ်ထိခိုက်နစ်နာမှုမရှိစေရပါဘူး။ဒီမိုကရေစီလမ်းကြောင်းပေါ်စတင်ရှောင်လှမ်းကစားကျွန်တော်တို့မြန်မာနိုင်ငံအတွက်လူတဦးချင်းစီမှာတာဝန်ရှိပါတယ်ဒါအစိုးရနယ်ပဲစိုက်နယ်လို့သတ်မှတ်လို့မရပါဘူးစိုးရနယ်ပဲစိုက်နယ်လို့သတ်မှတ်ထားရင်အခုလူမှုကွန်ရက်သုံးဆွဲမှုတွေအပေါ်စောင့်ကြည့်ဖို့အပွဲထားတဲ့နယ်လို့ကျွန်တော်ထင်မြင်ပါတယ်နောက်မှတဖြည်းဖြည်းချင်းပြန်လျှော့ပေါ့ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံကနိုင်ငံသားတိုင်းကဒီမိုကရေစီလို့ဗဇက်ကအော်နေပေမဲ့ကိုကိုယ်တိုင်လိုက်နာကျင့်သုံးရမှာဘာတွေရှိလဲဆိုတာမသိကြသေးဘူးလို့ကျွန်တော်ထင်မြင်ပါတယ်
ဒါကတော့သောရရှင်ကိုရဲလင်းဒီမိုကရေစီစနစ်စီကိုဥတည်သွားနေတဲ့မြန်မာနိုင်ငံကမြန်မာနိုင်ငံသားတွေအတွက်ဒီမိုကရေစီစံနှုန်းနေတဲ့အညီလိုက်နာကျင့်သုံးကြပါဆိုပြီးရေးလာပါတယ်။ VOA ရဲ့ပင်နိုင်သောရရှင်တကုံမျိုးတက်ကဥလာထွန်းကတော့ဗမာဆိုရိုးစကားမှာမမြင်အပ်သည့်ဆေးစရာမကြားအပ်သည့်ရှင်းနေလို့ရှိတယ်တဲ့ဆေးစရာမမြင်အပ်တဲ့အရာဆိုတာမရှိသလိုမကြားကောင်းတဲ့စကားလည်းရှင်းနေအတွက်မရှိပါဘူး။အခုတော့မဖတ်အပ်သည့်မီဒီယာထက်များတိုးရအောင်မလားပဲတဲ့နားနဲ့မနာဖွားနဲ့နာပါလို့ပြောရမလားမယိုသေးစကားလို့ပဲပြောရမလားစကားနဲ့ပြောတာမဟုတ်စာနဲ့ရေးပြတာမလို့မျက်စိနဲ့မဖတ်ဖ ೇನೆ ခြေမျက်စိနဲ့ဖတ်ပါလို့သုံးရမလားအဲ့လိုမျိုးရေးလာကြတဲ့ရုံရင်းချမ်းတဲ့ comment တွေကိုတီးခံပြီးတော့သာဖတ်ပါလို့တောင်းပန်လိုက်ရပါတယ်ဆိုပြီးတော့ Facebook comment တခုကိုသူက screenshot ရိုက်ပြီးတော့ကျမတို့စီကိုပို့လာပါတယ်သူရဲ့ထင်မြင်ယူဆချက်ကိုလည်းရေးလာပါတယ် Facebook ကရဲရင်သူဆိုတဲ့ Facebook account ပိုင်းရှင်ရေးထားတဲ့ဒီသူ့ရဲ့စကားလုံးတွေကတော့ကျမတို့လေးလိုင်းပေါ်မှာဖော်ပြလို့မသိတော့တာမလို့မဖော်ပြတော့ပါဘူးเนาะဒါပေမဲ့အဲ့စာပေါ်မှာတုံ့ပြန်ပြီးရေးလာတဲ့ဒီတကုံမျိုးတက်ကဦးလာထွန်းရဲ့စာကိုပဲဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်เนา
ะအရင်က mobile phone တစ်လုံး3,450အထိပေးရတယ် internet ဆိုတာကိုပိုင်မပြောနဲ့မြင်ဘူးခြင်းလို့တောင်မမြင်ဘူးခဲ့ရဘူး British Council စာကြည့်တိုင်းမှာ telephone ဆယ်လုံးချပေးပြီးတယောက်တနားရီလောက် free သုံးခွင့်ပေးတော့မှ internet မြင်ဘူးစာသုံးကြည့်ဘူးရတာပါ internet ချိတ်ဆက်တဲ့နည်းပညာပါတဲ့ computer ကိုခွင့်ပြုချက်ရှိမှလက်ဝယ်ထားခွင့်ရှိတာခွင့်ပြုချက်မရှိရင်ထောင်ဒဏ်3နှစ် internet ကိုတရားမဝင်နီးလန့်နဲ့ချိတ်ဆက်ရင်ထောင်ဒဏ်15နှစ်ပါအခုတော့လက်ကင်ဖုန်းတွေကလည်းဈေးပေါ် internet လည်းလွယ်လွယ်ကူကူဝင်လို့ရတာမို့ မိမိရဲ့လက်ညှိုးထိတ်လေးနဲ့ပို့ပြီးတော့ Viber တို့ Messenger တို့ Google Account တို့ဖွင့်လာရင်ကဘာပေါ်ကဘယ်တိုင်းပြည်ကမိတ်ဆွေကိုမဆိုအခမဲ့ဖုန်းရိုးရိုးဆက်လဲရတယ်ဗီဒီယိုချက်လဲချက်ချင်းဆက်လို့ပြောလို့ရတယ်လူငယ်တွေဆိုအကုန်လုံးအစစအရာရာကိုအင်တာနက်ထဲမှာသုံးနေကြတာလေဆိုလိုတာကကဘာနဲ့ရင်မောင်းတန်းဒန်းတူခင်မီနီးပညာကိုအင်မတန်အစစ်မြစ်မြစ်သုံးနိုင်သုံးတတ်နေတဲ့အချိန်မှာစဉ်းစားကြည့်ရင်အင်မတန်တိုးတက်တဲ့နီးပညာတွေပါလူဒန်းစားမရွေးလဲနိုင်ငံတကာနီးတူ Facebook လူမှုကွန်ရက်သုံးတက်နေကြပါပြီ။ဒါပေမဲ့ဒီလိုအင်မတန်အဆင့်မြင့်ပညာတွေလက်ပွန်းတည်းဖြစ်နေတဲ့အချိန်မှာအရေးကြီးတာကတော့ကိုယ်နဲ့ထိုက်တန်ကြောင်းပြဖို့လိုပါတယ်။အဆင့်မြင့်ပညာရက်တွေအသုံးဆောင်တွေကင်တွယ်သုံးစွဲနေတာမို့ကိုယ်နဲ့ထိုက်တန်တယ်မတန်မရာမဟုတ်ဘူး။ကိုဟာပေါက်လွတ်ပဲစားအုတ်ကြားမြတ်မဟုတ်ဘူး။နိုင်ငံကြီးသားလွတ်လပ်တဲ့နိုင်ငံသားတမိုင်းအစင်လားဂုံရင်ကာနဲ့ပြည်စုံတဲ့မြန်မာနိုင်ငံသားရည်မျောကန်းနဲ့ကလေးကောကမဟုတ်တာရင်ကျင်းမှုအစဉ်တန်းမျက်နာကိုမေ့မပြစ်လိုက်ကြပါနဲ့မကြိုက်တာသဘောမတူတာမချေနပ်တာကိုရင်ရင်ကျေးကျေးပြပြသာသာညင်းလို့ပြောလို့ရပါတယ်ရုံရင်ကြမ်းတမ်းတဲ့အတုံးနှုံးပဲတက်ပြီးဘာပညာမှမတတ်တဲ့အဖြစ်မရောက်စေချင်ပါဘူးဗမာပြည်မှာအင်မတန်အစစ်မြစ်နဲ့ဘာသာတရားနဲ့အဆုံးအမတွေတပုံကြီးရှိတဲ့အထက်မှာနီနီဆက်ဆက်တစ်ခုကိုပြောပြခြင်းပါတယ်ရိုးရိုးရှင်းရှင်းလွယ်လွယ်လေးပါအမိယုတ်ကနှုတ်ကြမ်းတယ်အဖယုတ်ကကိုလက်အမူအရာကျန်နေဆိုတာပါလူတိုင်းမိခင်ဖခင်ကိုချစ်မဲ့နိုးကြပါတယ်ကိုကြောင့်ကိုကိုချစ်တဲ့မိခင်ဖခင်တွေအချောင်ကြားတွေကအထီးကိုင်းမခံစေသင့်ဘူးဆိုတာလေးတော့စဉ်းစားပေးစေချင်တာပါ
မြန်မာနိုင်ငံသားတွေရေမျောကန်းတဲ့ကလေးကဝမဟုတ်ဘူးဆိုတာကိုပြတာပါရင်ကျေးမှုအစဉ်တန်းမြင့်တာကိုမမေ့ပြစ်လိုက်ပါနဲ့လို့သွားရှင်တကုံမျိုးတက်ကဦးလာထွန်းပြောလာပါတယ်ရှင်အဲ့လိုမျိုးဆဲဆိုတဲ့အစားတွေကနောက်ပိုင်းမှာတော့နည်းနည်းလေးပါလာတာတွေ့ရပါတယ်နော်မှတ်ချက်ပေါင်းများစွာရုံရင်ကျန်းတဲ့နဲ့စာတွေကိုစင်တူရထောင်ကြည့်ရေးလာကြတဲ့မှတ်ချက်တွေကိုကြော်ပြီးတော့ကျမတို့စီကိုသောရရှင်တွေသဘောထားအမြင်ဆက်ပြီးတော့ပေးပို့လာကြတာကိုလည်းအထူးကျေးဇူးတင်ကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်ဒီဘက်တော့သောရရှင်တွေရဲ့ပေးစာတွေကိုဒီမှတင်ရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ဒီစင်မာလ29ရက်နေ့မှာအသက်29နှစ်ပြည့်မဲ့မောင်လေးမောင်ချစ်လေးလို့ခေါ်တဲ့မောင်ဇော်မျိုးလိုင်လေးအတွက်ဆောင်းလိုင်ရဲ့မိုးခါရီဆိုတဲ့ဒေသချင်းလေးနဲ့မွေးနေ့လက်ဆောင်တောင်းကျင်ပါတယ်ဆိုပြီးတော့ဝါရှင်တန်ဒီစီကမမကြီးစွန်မွန်ကမွေးနေ့မြစ်တာဒေလက်ဆောင်တေးလေးတစ်ပုဒ်ပါလာပါတယ်သူကရုတ်တရက်မိသားစုဘဝတွေကထွက်ခွာပြီးတော့ဘဝတစ်ပါးကိုပြောင်းသွားတဲ့မောင်လေးအတွက်မိုးခါရီဆိုတဲ့တချင်းလေးကိုသတိရတိုင်းနားထောင်ပြလို့ပါတယ်မောင်လေးတမလွန်မှာตาရလှပတဲ့ဘဝလေးတစ်ခုကိုလည်းပိုင်ဆိုင်နိုင်နေပါစေလို့ဆုတောင်းပေးလိုက်ပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုတဲ့ဆောင်းလိုင်ဒီဆိုထားတဲ့မိုးခါရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်တိတောင်းတဲ့သောရရှင်ရောတိချစ် VOE သောရရှင်နဲ့အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ငါလေးအမှန်တိုင်းမဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်မို့ရှောက်တဲ့လမ်းတိုင်းဖြောင်းတန်းအောင်စဉ်းစားမိသမျှညီများအောင်သာနာတတ်သောလူသားတယောက်ဖြစ်ခြင်းတည်းတရားမျောလင်းသလောက်မဖြစ်ပေမဲ့အမြဲတမ်းရှုံပီနေတဲ့ငါကိုခြာနေပြီဟာတိုက်လောင်းအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ခြင်းတည်းတကယ်ဆိုရင်လူဘဝဒူတော်လွန်လာပါလေစာနာစိတ်များနဲ့ပတ်မသွားစေနဲ့ဘယ်သူတွေတရားပြည့်ပြည့်ကိုမပြတ်နဲ့ကွာတောင်းဘူးမူကားရဲ့ငါနှလုံးသားမရင်ရိုင်ဘူးရှောက်တဲ့လမ်းတိုင်းဖြောင်းတောင်းစဉ်းစားမိသမျှညီမြအောင်သာနာတတ်သောလူသားတယောက်ဖြစ်ခြင်းလေ
စောင်းလိုက်ကြည့်ထားတဲ့မိုးကားရီဆိုတဲ့တခြင်းလေးဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငရီနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ Radio ကနေဖမ်းယူနှားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လေဒီအစီအစဉ်ကိုတိုက်ရိုက်နှားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့ Internet စာမျက်နှာဖြစ်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။ တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မေလူတွေတရားပြည့်ပြည့်ဘူမပြည့်နေခွာမတော်ဘူးမူကားရည်များသာနာစိတ်လေးထားအခက်ခဲကြမှာမတော်ဘူးမူကားရည်များမေလူတွေတရားပြည့်ပြည့်ဘူမပြည့်နေခွာ
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ငွေစက်ကူတွေမှာဘာပုံတွေရိုက်နှိပ်ထုတ်ဝေတင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့တပ်မတော်သားအမတ်တွေထင်ထင်ရှားရှားသဘောထားကွဲလွဲတဲ့ကိစ္စတစ်ခုပေါ်ပေါက်ခဲ့ပါတယ်။အကြောင်းကတော့နောင်ထုတ်ဝေမဲ့ငွေစက်ကူတွေမှာအမျိုးသားကောင်းဆောင်ကြီးလည်းဖြစ်လွတ်လပ်ရေးဖခင်နဲ့တပ်မတော်တီထောင်သူလည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံကိုပြန်အသုံးပြုဖို့မပြုဖို့မဲခွဲဆုံးဖြတ်တဲ့နေရာမှာဖြစ်ပါတယ်။ငွေစက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ပြန်လည်ရိုက်နှိပ်အသုံးပြုဖို့ရွေးကောက်ခံအမတ်တယောက်ကလွဲပြီးအားလုံးထောက်ခံခဲ့ကြသလိုတပ်မတော်သားအမတ်တွေအားလုံးကတော့ကန့်ကွက်ခဲ့ကြလို့ပါပဲငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှက်အသုံးပြုသင့်ပါသလားတပ်မတော်သားအမတ်တွေကဘာအကြောင်းနေပြပြီးကန့်ကွက်ကြသလဲအဲ့ဒီပြောဆိုမှုတွေမှန်ကန်မှုရှိပါရဲ့လားဆိုတာကုဒ္ဒဘလေးလာသုံးသပ်ကြည့်ကြရအောင်ပ
ါတကယ်တော့ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်လည်ရိုက်နှိပ်ထုတ်ဝေဖို့လွှတ်တော်တွင်အစောဆုံးတင်ပြခဲ့သူဟာတင်ငန်းကျွန်းအမတ်ဟောင်းဦးသိန်းညွန့်ဖြစ်ပါတယ်အရင်သူရဥွှေမန်းဥဆောင်တဲ့ပြည်ခိုင်မျိုးပါတီကလွှမ်းမိုးထားတဲ့လွှတ်တော်ကာလာတုန်းကအဆိုတင်ခဲ့တာပါအဲ့ဒီအချိန်ကသူ့အဆိုကိုလွှတ်တော်မှမှတ်တမ်းတင်ထားပြီးစောင့်ကြည့်မယ်ဆိုတော့ဆုံးဖြတ်ချက်လောက်ပဲရခဲ့တာပါဒါပေမဲ့သူ့အဆိုတင်ပြီးတာနှစ်အနည်းငယ်ကြာသွားပြီးပထမအကြိမ်လွှတ်တော်သက်တမ်းကုန်ဆုံးချိန်အထိမြန်မာနိုင်ငံတော်ဗဟိုဘဏ်ဟာဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်ပြီးထုတ်ဝေတာမလုပ်ခဲ့ပါဘူးအခု NLD ပါတီလွှမ်းမိုးတဲ့လွှတ်တော်သက်တမ်းရောက်မှမြိုင်မဲဆန္ဒနယ်က NLD အမတ်ဦးအောင်ခင်ဝင်းကထပ်ပြီးတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုကိုတက်မတော်သားအမတ်တယောက်အပါအဝင်စုစုပေါင်း9ယောက်ဆွေးနွေးခဲ့ရမှာ6ယောက်ကထောက်ခံပြီးတက်မတော်သားအမတ်တယောက်ကပဲကန့်ကွက်ဆွေးနွေးပါတယ်။အဆိုနဲ့ပတ်သက်ပြီးတက်မတော်သားအမတ်ဒုဗိုလ်မှူးကြီးကျော်မင်းလိုင်ကအချက်အလက်အများကြီးတင်ပြပြီးကန့်ကွက်ပါတယ်။သူတင်ပြတာတွေကတော့ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ကုန်ကြစရိတ်တွေရှိလာမယ်ငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဒီအတွက်ပြည်သူတွေစီးပွားရေးပိုပြီးကြက်တဲလာနိုင်တယ်ဘတ်ဂျက်လုံငွေကလည်းပိုပြီးများလာမယ်နိုင်ငံတကာအတိုင်းဝိုင်းကနေမြန်မာကျပ်ငွေအပေါ်ယုံကြည်မှုပိုနှဲလာမယ်ဆိုပြီးဖြစ်ပါတယ်ဒီပြောဆိုချက်တွေမှန်မမှန်ဝေဖန်သုံးသပ်ကြည့်ဖို့လိုပါတယ်လက်ရှိလွှတ်တော်ထဲမှာအမတ်တယောက်ကအဆိုတင်ပြီးအခြားရွေးကောက်ခံအမတ်အားလုံးလိုထောက်ခံခဲ့ကြတာဟာဗဟိုဘဏ်ကထုတ်ဝေထားတဲ့လက်ရှိငွေဆက်ကူအမျိုးအစားအားလုံးဒါမှမဟုတ်တချို့ကိုအသုံးပြုမှုလုံးဝရပ်ဆိုင်းလိုက်ပြီးဗိုလ်ချုပ်ပုံနဲ့ငွေဆက်ကူတွေထုတ်ဝေအစားထိုးဖို့ဆိုတာမျိုးလုံးဝမဟုတ်ပါဘူးဗဟိုဘဏ်ဟာငွေဆက်ကူတွေကိုစီးမြင်စည်းကမ်းတွေနဲ့အညီရိုက်နှိပ်ပြီးလှည့်လည်နေတဲ့ဈေးကွက်ထဲသွင်းရတဲ့လုပ်ငန်းစဉ်ရှိပါတယ်။အဲ့ဒီအတွက်နောက်ထပ်ငွေဆက်ကူတွေထပ်ရိုက်တော့မယ်ဆိုရင်အမျိုးအစားတစ်ခုဒါမှမဟုတ်ငွေဆက်ကူအမျိုးအစားတချို့မှာဗိုလ်ချုပ်ရုပ်ပုံနဲ့ဒီဇိုင်းပြောင်းရိုက်နှိပ်ထုတ်ဝေပေးဖို့ဆိုတာပါပဲ။ဘယ်ငွေဆက်ကူအမျိုးအစားကိုမှဖျက်သိမ်းပေးစရာမလိုအပ်ပါဘူး
။ဒီအတွက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ဒီဇိုင်းပြောင်းလဲခြင်းဆိုင်ရာလုပ်ငန်းစဉ်အတွက်ပဲငွေကြေးကုန်ကြမှာဖြစ်ပါတယ်။အခြားဘာကုန်ကြစည်းမှမရှိပါဘူး။ဥပမာလက်ရှိအသုံးပြုနေစဲကြက်တစ်ထောင်တန်းငွေဆက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသစ်နဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်ထဲလှည့်လည်သုံးဆွဲနေတဲ့ချင်းသေးရုပ်နဲ့ငွေဆက်ကူတစ်ထောင်တန်းတွေကိုရပ်ဆိုင်လိုက်ဖို့မလိုပါဘူး။ဆက်ပြီးသုံးဆွဲနေုံဗိုလ်ဘဏ်ကိုပြန်ပြီးရောက်လာတဲ့ငွေဆက်ကူတွေထဲကမှဟောင်းနွမ်းပြီးသုံးမရတာတွေလောက်ကိုပဲရွေးချယ်ဖျက်ဆီးရုံပါပဲ။ဈေးကွက်ထဲမှာဗိုလ်ချုပ်ရုပ်ပုံပါငွေဆက်ကူတစ်ထောင်တန်းရောချင်းသေးပုံပါတစ်ထောင်တန်းကိုပါသုံးဆွဲသွားရင်နောက်နှစ်တော်လေးကြာရင်ချင်းသေးပုံပါငွေဆက်ကူတွေကတဖြည်းဖြည်းရှားပါနောက်ဆုံးမရှိသလောက်ပျောက်သွားမှာမျိုးဖြစ်ပါတယ်ဒီလိုငွေဆက်ကူအမျိုးအစားတစ်ခုမှာဒီဇိုင်းနှမျိုးသုံးမျိုးအသုံးပြုထုတ်ဝေတာမျိုးနိုင်ငံတော်များများမှရှိပါတယ်လက်ရှိအမေရိကန်ဒေါ်လာ100ရာငွေဆက်ကူတွေဆိုရင်လည်းလုံခြုံရေးအဆင့်မြင့်ထားတဲ့ဒီဇိုင်းသစ်နဲ့ငွေဆက်ကူထုတ်ဝေသုံးဆွဲပေမဲ့အရင်ငွေဆက်ကူအဟောင်းတွေကိုလည်းသုံးဆွဲခွင့်ပြုထားစေဖြစ်တာတွေ့နိုင်ပါတယ်
ဒီလိုငွေဆက်ကူတစ်မျိုးဒါမှမဟုတ်အားလုံးလိုလိုကိုအဆင်ပြေတဲ့အချိန်တွေမှာဒီဇိုင်းတွေပြောင်းလဲလိုက်ရုံနဲ့ငွေကြေးဖောင်းပွားမှုဆိုတာဖြစ်ပေါ်လာမှာမဟုတ်ပါဘူး။ငွေကြေးဖောင်းပွားမှုဆိုတာဟာအစိုးရဘက်ကမှလုံငွေပြတာများပြီးအဲ့ဒီလုံငွေအတွက်ဗဟိုဘဏ်ကနေတက်မှတ်စည်းမျဉ်းတွေထက်ပိုးပြီးငွေဆက်ကူတွေရိုက်ထုတ်တဲ့အခါမှသာဖြစ်ပေါ်နိုင်တဲ့ကိစ္စမျိုးပါ။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကြက်တထောင်တန်ငွေဆက်ကူတစ်ရိုက်နှိပ်ထုတ်ဝေခဲ့ပါတယ်။အဲ့ဒီအချိန်တုန်းကလည်းတချို့နားမလည်သူတွေကငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဆိုပြီးပြောဆိုဝေဖန်မှုရှိခဲ့ပါတယ်။တကယ်တော့ငွေဆက်ကူအစ်စ်တစ်ခုထုတ်ဝေတာဟာငွေဆက်ကူပမာဏများများထုတ်ဝေတာမဟုတ်လို့အဲ့ဒီအချိန်ကငွေကြေးဖောင်းပွားမှုလည်းမဖြစ်ပေါ်ခဲ့ပါဘူး။ငွေဆက်ကူအရေးအတွက်ပမာဏလိုတာထက်ပိုပြီးရိုက်မထုတ်ရင်ငွေကြေးဖောင်းပွားမှုဖြစ်မလာနိုင်သလိုပြည်သူတွေစီးပွားရေးပိုပြီးကျက်တဲလာမယ်ဆိုတာမျိုးကလည်းသိပ်ပြီးဆိုင်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။ဘတ်ဂျက်လုံငွေပြတာများလာမယ်ဆိုပြီးပြောတာကလည်းမှန်မှန်ပါဘူး။ဘတ်ဂျက်လုံငွေနည်းတာများတာဟာဘတ်ဂျက်ရေးဆွဲမှုအစိုးရအသုံးစိမ့်နဲ့အခွင့်အဝင်ခွင့်ရရှိမှုစတဲ့ကိစ္စတွေလောက်နဲ့ပဲသက်ဆိုင်တာပါ။နောက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူထုတ်ဝေလိုက်ရင်နိုင်ငံတကာအတိုင်းဝိုင်းမှာမြန်မာကျပ်ငွေကိုယုံကြည်မှုကျဆင်းလာစေမယ်ဆိုတာကလည်းအတော်လေးမဆိုင်တဲ့ကိစ္စလို့ပြောလို့ရပါတယ်။ချုပ်ပြီးပြောရရင်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူရိုက်နှိပ်ထုတ်ဝေရင်ဖြစ်လာမာတွေနဲ့ပတ်သက်ပြီးတက်မတော်သားအမတ်ကဆွဆွဲပြောဆိုတာတွေဟာမှန်ကန်မှုမရှိပါဘူး
။တကယ်တော့တိုင်းပြည်တစ်ပြည်မှာထုတ်ဝေတဲ့ငွေဆက်ကူဆိုတာဟာအဲ့ဒီနိုင်ငံရဲ့အမှတ်သားသရုပ်လက္ခဏာတွေပါဖို့လိုပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်လို့ဆိုထားတဲ့အတွက်ထုတ်ဝေတဲ့ငွေဆက်ကူတွေမှာမြန်မာနိုင်ငံပုံရိပ်ထင်ဟပ်တာဒီမိုကရေစီကိုထင်ဟပ်တာဖက်ဒရယ်ပြည်ထောင်စုကိုထင်ဟပ်တဲ့ပုံရိပ်တွေပါသင့်ပါတယ်ဥပမာလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန်းရုပ်ပုံကိုအသုံးပြုသလိုတိုင်းသားရုပ်ပုံတွေတိုင်းသားပုံရိပ်ထင်ဟပ်တာတွေကိုလည်းသုံးသင့်ပါတယ်အိန္ဒိယတရုတ်နိုင်ငံနဲ့နိုင်ငံတချို့ရဲ့ငွေဆက်ကူတွေမှာသူတို့တိုင်းပြည်ခေါင်းဆောင်ရုပ်ပုံတွေတိုင်းသားရုပ်ပုံတွေနဲ့ထုတ်ဝေထားတာတွေ့နိုင်ပါတယ်။ဒီအတွက်နောက်ထုတ်ဝေမဲ့ငွေဆက်ကူတွေကိုဒီဇိုင်းပြောင်းမယ်ဆိုရင်ဗိုလ်ချုပ်ရုပ်ပုံတွေတင်မကတိုင်းသားရုပ်ပုံတွေနဲ့ပါပြောင်းလဲထုတ်ဝေသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါရှင်။
တော်ရှိမှတ်မြအနာယ NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတော့တိုးမြင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင်ပင်ကတိုက်တွန်းခဲ့ပါတယ်အင်ဒီဂျင်အနာယပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းကွန်မြူနစ်မဟုတ်တဲ့အင်ဒီဂျင်နိုင်ငံပါတီတရုတ်နဲ့ဆက်ဆံရေးတိုးမြင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူများထင်မြင်ယူဆပါလဲဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တောင်အာဖရိကနိုင်ငံမှာကမ္ဘာအမြင့်ဆုံးနှုတ်လိုက်တော်ဝါဂျက်သစ်နဲ့ Formula E လျက်စစ်ပြိုင်ကားဘယ်သူပုံမြင်တယ်လဲဆိုတာပြန်ခဲ့ကြပါဗျ။ပြင်သစ်လေဟုန်စီးသမားနှစ်ယောက်ဟာဆွစ်ဇာလန်ကတောင်တန်းတွေပေါ်ကနေခုန်ချပြီးပြန်တန်းနေတဲ့လေရင်တဲကိုဒိုင်ပင်ထိုးပြခဲ့ပါဗျ။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။တောင်အာဖရိကနိုင်ငံမှာကမ္ဘာအမြင့်ဆုံးနှုတ်ရိုက်သရဝါဂျက်သစ်နဲ့ Formula E ရက်စစ်ပြိုင်ကားဘယ်သူပုံမြင်တယ်လဲဆိုတာပြန်ခဲ့ကြပါဗျ။Formula E လျက်စစ်ကားဟာတဘာဝပတ်ဝန်းကျင်မထိခိုက်စေဖို့ဖန်တီးထားတာဖြစ်ပြီးအခုလိုပြိုင်ပွဲကိုတဘာဝပတ်ဝန်းကျင်ပြောင်းလဲထိခိုက်မှုတွေကိုသတိပြုမိစေဖို့ရည်ရွယ်တယ်လို့စီစဉ်သူတွေကပြောပါတယ်။အာဖရိကဂျက်သစ်ဟာ3စက္ကန့်အတွင်းမှာတနာရီ62မိုင်နှုန်းအထိရောက်အောင်ပြေးနိုင်တဲ့အတွက် Formula E လျက်စစ်ကားလောက်မြန်တာပါ။ဒါမှမဟုတ်လေတကယ်တမ်းပြိုင်တဲ့အခါမှာတော့ Formula E လျှက်စစ်ကားဟာအမြင့်ဆုံးအရှိန်တနာရီ139မိုင်အနုံအထိသွားနိုင်တဲ့အတွက်တနာရီမိုင်90နုံအထိအမြင့်ဆုံးပြေးနိုင်တဲ့ဂျက်သစ်ကကပ်ပြီးရှုံးသွားခဲ့ရပါတယ်။စစ်ကြက်မြေရော့ပါလာတာသားကောင်ရှာပါလာမှုနဲ့တရားမဝင်တပ်ဖြတ်ခံရမှုတွေကြောင့် ကျသည်ဟာကဘာပေါ်မှာရှားပါးတိတ်ဆန့်ဖြစ်လာတယ်လို့ကဘာသားရိုင်းထိမ့်သိမ်းဆောင်းဆောင်ရေးရန်ပုံငွေအဖွဲ့ကပြောပါတယ်။အခုအချိန်မှာသဘာဝအရိုင်းအဖြစ်ကဘာပေါ်မှာကျသည်6,900လောက်သာကျန်ရှိကြောင်းမှတ်တမ်းတင်ထားပါတယ်။တောင်အာဖရိကနိုင်ငံ Western Cape ဒေသမှာရိုက်ကူးခဲ့တဲ့ဒီပြိုင်ပွဲမှာတိတ်ဆန့်တွေကိုညင်မနှိမ့်ဆက်ခြင်းမရှိကြောင်းကြေညာထားပါတယ်ရှင်။
ဒီနေ့လေဟုန်စီးသမား2ယောက်ဟာဆွစ်ဇာလန်နိုင်ငံ Alps တောင်တန်းတွေပေါ်ကနေခုန်ချပြီးပြန်တန်းနေတဲ့လေယာဉ်ထဲကိုဒိုင်မင်ထိုးဝင်ပြခဲ့ပါတယ်။ Fred Fugan နဲ့ Vince Raffett တို့ဟာဒီ stand ကိုလုပ်ပြဖို့အတွက်လေယာဉ်မောင်းသူ Philip Bovia နဲ့အကူလမ်းပြညွှန်ကြားသူ Eve Rosiero နဲ့အတူအချိန်တရာကျော်လေ့ကျင့်ခဲ့ရပါတယ်။ဆွစ်ဇာလန်နိုင်ငံ Jan Frog တောင်တန်းပေါ်မှာဝစ်ဆုံပြေးဝစ်ဆင်ပြီးတော့လမ်းပြရဲ့အမိန့်အောက်မှာတောင်ပေါ်ကနေခုန်ချခဲ့ကြတာပါ။အဲ့ဒီနောက်လေဟုန်စီးပြီးပြန်တန်းနေတဲ့လေရင်နောက်ကိုလိုက်ခဲ့ကြပါတယ်။အဲ့ဒီနောက်လေရင်ရဲ့ဖွင့်ထားတဲ့တကားပေါက်ကနေဒိုင်မင်ထိုးဝင်ခဲ့ကြတာပါ။အခုနောက်ဆုံးအောင်မြင်မှုမရခင်ကနအူးချိုးပန်းမှုတွေမှာလည်းလေရင်တကားပေါက်ထဲတန်းတန်းမတ်မတ်မဝင်ပဲတကားပေါက်နဲ့ရိုက်မိပြီးမြေပြင်ပေါ်ကိုလေဟုန်စီးပြန်ဆင်းခဲ့ရတာတွေရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဟာသမရနဲ့လွှတ်တော်နေရရုံဆိုင်ရာဒေသဖြစ်တဲ့အတွက်နိုင်ငံရေးအရဆွေးနွေးမှုတွေတင်းမာမှုတွေမကြာခဏဖြစ်လေရှိတဲ့အရာဖြစ်ပါတယ်။အဲ့ဒီတင်းမာမှုတွေလျော့ပါစေဖို့နောက်ပြီးတော့ချစ်ချင်းမြတ်တာတွေပြန်နှံ့ဖို့ကြိုးစားတဲ့အနေနဲ့ပန်းလက်ဆောင်ရောင်းချတဲ့ကုမ္ပဏီတစ်ခုဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာလွှတ်တော်ရှိမှာပန်းတိုင်းကြီးတစ်ခုတည်ဆောက်ပြီးပန်းစည်းတထောင်အခမဲ့အများဝေခဲ့ပါတယ်။အခုလိုပန်းစည်းလက်ဆောင်ရတဲ့သူတွေအပြုံးပန်းပွင့်စေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ Telefora ပန်းကုမ္ပဏီကပေ90လောက်ရှိပြီးရှစ်ပေကျော်မြင့်တဲ့နိုင်ငံတစ်ခုကိုတည်ဆောက်ပြီးအဲ့ဒီမှာပန်းစည်းတွေကိုထည့်ထားခဲ့တာပါအဲ့ဒီနေရာကိုလာရောက်လက်ပတ်သူတိုင်းကိုပန်းဆိုင်ဝန်ထမ်းတွေကကိုချစ်ခင်နှစ်သက်သူဒါမှမဟုတ်ကိုယ်တိုင်အတွက်ပန်းစည်းတွေယူသွားဖို့တိုက်တွန်းခဲ့ပါတယ်အဲ့ဒီပန်းစည်းတွေကုန်သွားတဲ့အချိန်မှာတော့အောက်ခံပလတ်စတစ်တိုင်းမှာ love out လောက်ပူပွင့်လင်းလင်းချစ်ပြလိုက်လို့အတိတ်ပဲရတဲ့စာသားကိုတွေ့ခဲ့ရပါတယ်ရှင်ကဘာတလွားထူကြဆံပြတဲ့တင်းတွေကိုနားဆင်ကြရတာပါ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာပါတနင်္လာနေ့မနေ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ကုရောတရင်အချင်းချက်ကိုမှတ်သိနေထိုက်ပြောပြပေးပါမယ်ရှင
်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနဲ့ဆစ်ဖြစ်နိုင်ခြေကတော့နေ့စဉ်တိုးလာနေတယ်လို့အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။နောက်ဆုံးလက်နက်ကင်ပြိပခါမဖြစ်စေဘဲဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိပေမဲ့လို့ဒီကိစ္စကပြိုင်ပွဲတစ်ခုလို့ဖြစ်နေတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုညှိညွှန်းပြီးသူ့ဘက်ကတဖြည်းဖြည်းနှိကပ်လာပြီးအချိန်ကသိပ်မကျန်တော့ဘူးလို့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကမနေ့စနေနေ့ကပြောဆိုတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုဘာကြောင့်ထုတ်ပြစ်လိုက်ရသလဲဆိုတဲ့အကြောင်းအရာကိုမနေ့စနေနေ့ကပြောင်းလိုက်တဲ့အနေအထားတွေ့ရပါတယ်။အစပိုင်းတုန်းကတော့သမ္မတရာထူးအလွှဲပြောင်းကာလအတွင်းမစ္စတာဖလင်းကသူ့ရဲ့ရုရှားအဆက်အသွယ်တွေနဲ့ပတ်သက်ပြီးဒုတိယသမ္မတမိုက်ဖန့်စ်ကိုမယိုးသားခဲ့တာကြောင့်လို့ပြောခဲ့တာပါ။ဒါပေမဲ့မနေ့စနေနေ့မှာတော့သမ္မတထရန့်က Twitter မှာရေးသားချက်မှာတော့ဗိုလ်ချုပ်ကြီးဖလင်းကိုထုတ်လိုက်ရတဲ့အကြောင်းရင်းကဒုတိယသမ္မတနောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်ညာခဲ့တာကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျားဝင်နှောက်ယှက်မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အဖွဲ့မှတာဝန်ပေးထားတဲ့ FBI အရာရှိဟောင်းကိုအဲ့ဒီစုံစမ်းစစ်ဆေးမှုကနေဖယ်ရှားလိုက်ပါတယ်။ကမ္ဘာတဝန်းရွှေပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးပါဝင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကိုအမေရိကန်ပြည်ထောင်စုကအကြောင်းကြားလိုက်ပြီးဖြစ်ပါတယ်ရှင်
။တရင်အချင်းချက်ကိုမတ်တကင်ထိုက်ကြညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.